လက်နက်ကိုင်စတိပခရေးကြောင့်အိုးအိမ်ဆော့ခွာခဲ့ရတဲ့ပိန့်နဲ့ချီရဲ့ဒုက္ခသည်တွေနေရပြန်ရေးအစီအစဉ်တွေဒီနှစ်တည်းစနိုင်ဖို့စီစဉ်ထားပေမဲ့တပ်မတော်ကအာဏာသိမ်းလိုက်တာကြောင့်မရေရာရဲ့အခြေအနေတွေကြုံနေရတာပါ2017ခုနှစ်ကတိုက်ပွဲတွေစပြီးရကထွက်ပြေးတင်းရှောင်လာပြီးစစ်ဆောင်စခန်းတွေမှာခိုးလုံနေသူ9600လောက်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းထားတဲ့ကချင်ပြည်နယ်မှာဆိုရင်လည်းဒုက္ခသည်တွေနေရပြန်ဖို့အစီအစဉ်ထားပါတယ်။ဒါပေမဲ့လည်းတပ်မတော်ကအာဏာသိမ်းလိုက်ပြီးတဲ့နောက်အစီအစဉ်တွေမှာဘာကြီးဆက်ဖြစ်လာမယ်ဆိုတာမရေရာဖြစ်နေရလို့လည်းကုညီပီးလုပ်ငန်းတွေလုပ်နေတဲ့ကချင်နှစ်ချင်းခရစ်ယာန်အဖွဲ့ချုပ် TVC ဥက္ကဋ္ဌသိက္ခာတော်ရဆရာတော်ဒေါက်တာခလမ်ဆောဆောင်က VOE ကိုပြောပါတယ
်။လုပ်တဲ့ဆက်လုပ်ငန်းတွေရတယ်။ဒီရုံးပိုင်းဆိုင်ရာလုပ်ငန်းတွေကြတော့ဒီဆိုရတယ်ဆိုတော့လုပ်တာများတာပေါ့။ဇမ္မာရေးပညာရေးတို့ဒီမတ်ပုံတင်ပြောင်းစုကိစ္စတွေဆက်ပေါ်တော့နိုင်ငံတကာနဲ့ဆက်တွေ့တဲ့ကိစ္စအပေါင်းအားလုံးပေါ့။ဆိုရတယ်လုပ်ဆောင်ခဲ့တဲ့အပိုင်းကပုံများတယ်။အဆိုအဖြစ်ဖြစ်လာပြီဆိုရင်လုပ်ငန်းတွေကအဖြစ်ပြန်ဖြစ်မလားပေါ့။သာသီကျွန်တော်တို့ရဲ့ဒီစိုးရိမ်မှုပေါ့
တပ်မတော်ကတော့ဆစ်ဆောင်ဒုက္ခသည်တွေနေရပြန်ရေးအစီအစဉ်အတွက်ရေမြုံမိုင်းရှောက်ပွေးလုပ်ငန်းတွေကိုစတင်မယ်အကြောင်းအပိပေးထားတယ်လို့လည်းဒေါက်တာခါလမ်ဆန်ဆွန်ကပြောပါတယ်ကိုဗစ်ကာယောဂါနဲ့ကြုံရခြင်းတပ်မတော်ကအရေးပေါ်အခြေအနေကြီးများပြီးနိုင်ငံတော်အုပ်ချုပ်ရေးကောင်စီကိုဖွဲ့စည်းလိုက်လို့ထိတ်လန့်တုံ့လုံးစရာအခြေအနေတွေနဲ့အတူဒုက္ခသည်တွေနေရပြန်ရေးအစီအစဉ်တွေကိုထိခိုက်မှာစိုးရိမ်ကြောင်းလည်းTVC ကဗိုလ်တော်ဦးနဲ့မှာပဲသတင်းထုတ်ပြန်ထားပါတယ်
။ကျွန်တော်မြန်မာပြည်ရဲ့ဒီအစိုးရတစ်ချောက်ပေါ့ဗျာဒီနှစ်ပေါင်း60လောက်စက်တမ်ဘာလူထုတွေကဟိုအများအားအဖြစ်ခံဒီအနေခံဒီဘောအခုရေးဆုံးရှုံးမှုတွေနဲ့ပဲရင်ဆိုင်ရတာပေါ့အခုတကြည့်ဟိုကောင်းဆောင်ပိတ်ရရဲ့ဒီအာဏာပိတ်ပေါ်နဲ့ဒီဘက်ကကြောင့်ပြည်သူတွေဒုက္ခရောက်တာနှစ်ပေါင်းတဲ့အခုတကြည့်အခြေရှာမရတဲ့နှစ်ပေါင်းတဲ့များပြီဆိုတော့ဒါကျွန်တော်အနေနဲ့ပြည်သူရဲ့ဟောပေါ့အခွင့်အရေးကိုဥသိထားတဲ့အစိုးရရဲ့တိုင်းသားရေးကိုဦးစားပေးတဲ့အစိုးရရဲ့ပေါ့ဒါဖြစ်ဖို့တော့ကျွန်တော်ဟောလိုလားတဲ့ဆိုတဲ့အကြောင်းပုံပြအရှင်းဖြစ်ပါရှင
်မကြသေးခင်ကဒီတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေးအေးတိုက်ပွဲတွေကြောင့်တင်းလျှောက်လာသူ3,800ကျော်ရှိမယ်လို့ခန့်မှန်းထားတဲ့ဒေသခံအကူအညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့ရခိုင်တိုင်းရင်းသားမျိုးနွယ်စုများ CEO REC ကလည်းဒုက္ခသည်တွေနေရပြန်နိုင်ဖို့မရေရာဖြစ်နေတဲ့အပေါ်စိုးရိမ်နေပါတယ်။တိုက်ပွဲတွေနေတတ်နေတာကလည်းလာအင်းငယ်ရှိလာပေမဲ့ဒုက္ခသည်တွေပြန်နိုင်ဖို့ကတော့စိတ်ချရရတဲ့အခြေအနေမရှိသေးဘူးလို့လည်း REC ရဲ့တာဝန်ရှိသူဦးစောသောထွန်းကပြောပါတယ်
။ဟုတ်ကဲ့ဒီမှာကြတော့ဒီမှာဒီကျန်ဝင် area တမတော်ဒီ security area တွေကရှိနေပြီးသားဆိုတဲ့ခါကျတော့သူတို့မှာကျတော့ဒီ machine ပြည်သားတွေကတော့ဟိုကျွန်တော်တို့လည်းဆောင်လို့ရှိရင်အများကြီးအဆင်ပြေနေနိုင်တဲ့အခြေအနေရှိတာပေါ့ဒီမှာကျတော့ဒီ20မီပချာတမဲရေးတွေအစီအစဉ်မှုတွေ support တွေရှိနေမရသေးဘူးဆိုလို့ရှိရင်တော့ဒီ machine ပြည်သားကကျန်ကျနေမှာပေါ့နော်အဲ့တော့ machine ပြည်သားတွေရောမလုပ်နိုင်ဘူးဆိုလို့ရှိရင်လည်းဒီနေရာပြည်သားကဒီစစ်ချက်ချက်ပြနေတဲ့အခြေအနေတော့မရှိနိုင်ပါဘူးဟိုဒါပေမဲ့လည်းဒီတချို့ပေါ့နော်ဒီတပ်ပွေတွေတိတ်ပြီးတော့မရှိခဲ့တဲ့နေရာတွေလူသားတွေအနည်းတက်တဲ့နေရာတွေပေါ့လေအဲ့ဒီနေရာတွေဆိုလို့ရှိတော့အနည်းငယ်ပြန်ကောင်းပြန်တာပေါ့ဒါတော့ဒီတည်ငြိမ်ချက်နေမှုကိုဘာလို့မုန်းနေပါသေးလဲ
ဖေဖော်ဝါရီတရက်မှာတပ်မတော်ကအာဏာသိမ်းပြီးနောက်တစ်နေ့မှာပဲဖွဲ့စည်းပုံအခြေခံဥပဒေပုံမှန်469အတိုင်းဆိုပြီးနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကိုပုံကို17ရောင်းနဲ့ဖွဲ့စည်းပြီးပြည်နယ်နဲ့တိုင်းအသီးသီးအတွက်တာဝန်တွေခွဲပေးလိုက်ပါတယ်ဒီလိုခံထားရတဲ့ကောင်စီဥက္ကဋ္ဌတွေကအရက်ပတ်ဖွဲ့စည်းတွေနဲ့ပြည်တွင်းငြိမ်းချမ်းရေးကိုဘယ်လိုလက်တွဲဆောင်ရွက်မလဲဆိုတာစောင့်ကြည့်ရလိမ့်မယ်လို့နိုင်ငံကြီးလေးလာသူတချို့ကသုံးသပ်ပါတယ်။ကျွန်တော်ကတော့အစောထပ်ပါ VOA အတွက်တရင်ပြပို့လိုက်တာပါ။